တရုတ်နိုင်ငံနဲ့ဖြစ်နေတဲ့နယ်မြေပိုင်ဆိုင်မှုဆိုင်ရာငြင်းပွားမှုမှာသူ့နိုင်ငံအနေနဲ့ဘယ်တော့မှအလျှော့ပေးမှာမဟုတ်ဘူးလို့ဖိလစ်ပိုင်သမ္မတဘန်နစ်နိုအကွီနိုကပြောလိုက်ပါတယ်။တနင်္လာနေ့ကပြောခဲ့တဲ့သူ့ရဲ့နှစ်ပတ်လည်နိုင်ငံတော်အခြေပြမင်ခွန်းထဲမှာမစ္စတာအကွီနိုကအဲ့ဒီလိုထည့်ပြောသွားတာပါ။တောင်တရုတ်ပင်လယ်ထဲကသူ့ပိုင်ကိုယ်ပိုင်ငြင်းပွားနေတဲ့ကျွန်းတွေတစ်လျှောက်ကဆန်ရှားမြို့မှာတရုတ်တို့ဘက်ကအခြေတည်ဖို့လှုပ်လာတာတွေပေါ့ဖိလစ်ပိုင်သမ္မတကတုံ့ပြန်ပြောဆိုခဲ့တာဖြစ်ပါတယ်။အဲ့ဒီကျွန်းတွေကိုတရုတ်တို့ကစီရှာ၊ဇွန်ရှာနဲ့နန်ရှာဆိုပြီးတော့ခေါ်ပါတယ်။ဆန်ရှားမြို့စီတရုတ်စစ်တပ်ဖွဲ့တခုစေလွတ်ဖို့တရုတ်အစိုးရကစီစဉ်ထားတာကိုဖိလစ်ပိုင်သမ္မတကအလင်းမြန်တုံ့ပြန်ပြောဆိုတာလည်းဖြစ်ပါတယ်။တရုတ်ရောက်ကကိုယ့်ရဲ့အိမ်ခြံဝင်းနဲ့ဝင်လာပြီးဒါကိုသူပိုင်တယ်လို့ပြောလာရင်သဘောတူနိုင်မှာလားလို့ဖိလစ်ပိုင်သမ္မတကမေးခွန်းထုတ်ခဲ့ပါတယ်။ဗီယက်နမ်၊မလေးရှား၊ဘရူနိုင်းနဲ့ထိုင်ဝမ်တို့ကလည်းတောင်တရုတ်ပင်လယ်ထဲကအငင်းပွားနေတဲ့နယ်မြေတွေကိုပိုင်ဆိုင်တယ်လို့ပြောထားကြပါတယ်။